ချင်းခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့စစ်တွေမျိုးကိုရောက်ရှိပြီးတော့ပြည်နယ်အစိုးရအဖွဲ့နဲ့လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။နောက်ရက်တွေမှာတော့ပဋိပက္ခဖြစ်ပေါ်ခဲ့ရာမြို့ရွာတွေကလူမှုအဖွဲ့အသီးကပုံကိုယ်တွေပြည်သူတွေနဲ့တွေ့ဆုံပြီးတော့မေးမြန်းမှတ်တမ်းရယူဖို့ရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြมาဖြစ်ပါတယ်ရှင်။
ဟုတ်ကဲ့မောင်တော်ဒေတာမှာအကျန်းဖက်တိုက်ခိုက်တာတွေနဲ့နောက်ဆက်တွဲအဖြစ်လူကြိုးရေးအာဏာပိုင်တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်တွေထွက်ပေါ်နေချိန်မှာပဲရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ရဲ့ခီးစဉ်ကိုစတင်လိုက်တာဖြစ်ပါတယ်ကော်မရှင်အဖွဲ့ဝင်တွေဟာမွန်လွယ်ပိုင်းမှာစစ်တွေမျိုးကိုရောက်ရှိပြီးနေကင်းနှစ်နာရီလောက်မှာရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ဆွေးနွေးတဲ့အချက်တွေကိုပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်သာယာရေးဝန်ကြီးဦးမင်းအောင်ကအခုလိုပြောပါတယ
်အဓိကကတော့ဒီအခုကျွန်တော်တို့ပြည်နယ်အစိုးရအဖွဲ့ရတို့ဒီရခိုင်ပြည်နယ်အတွင်းမှာလက်တလို့ဖြစ်နေတဲ့အနေအထားလေးတွေကိုပြောပြလိုက်တာပေါ့ဗျာဟာဒီလူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့မှတင်တယ်လူမှုအဖွဲ့အစည်းတွေရောတခြား community အသီးသီးအလူတွေနဲ့အောက်ခြေလူထုတွေနဲ့တွေ့ပြီးတော့သူတို့အားအားတွေအော်မေးမြန်းပြီးမှတ်တမ်းလေးတွေယူမှာပေါ့ဗျာတက်တွေအရင်2011ကနောက်ပိုင်းမှာဒီပြဿနာဖြစ်ခဲ့တဲ့အဲတချို့မျိုးတွေလေးပါတယ်ကြာမနေ့ကတော့ခါသွားမှာမနေ့ကငါတို့မျိုးဝုံကိုသွားမယ်ထင်တယ
်သူရဲ့ကြာခီးစင်မှာတော့ကွန်ဖျူဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်လိုက်ပါလာခြင်းမရှိပဲအကြံပေးကွန်ဖျူအဖွဲ့ဝင်နက်တာလန်တန်မဟောင်းမစ်လက်တရှာဗင်ဂျန်အာဆမ်နဲ့အတူမြန်မာကွန်ဖျူအဖွဲ့ဝင်6ဦးတို့ပါဝင်ခဲ့ပါတယ်ကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်ကကွန်ဖျူဥက္ကဋ္ဌအနေနဲ့လက်တလော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်အလွန်ဆိုးရိမ်ကြောင်းဒီအကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်မတည်ငြိမ်မှုတွေကိုထပ်မံဖြစ်ပေါ်လာစေဖို့လမ်းကြောင်းပေးနေပြီးအိုးအိမ်စွန့်ခွာထွက်ပြေးသူတွေကိုအသည့်ထပ်မံဖန်တီးလာနိုင်မှာဖြစ်ကြောင်းနဲ့လူထုအတိုင်းအဝိုင်းအနေနဲ့အကြမ်းဖက်မှုတွေကိုစန့်ကျင်ရမှာဖြစ်တယ်လို့လုံခြုံရေးဆိုင်ရာအာဏာပိုင်တွေဘက်ကလည်းတရားဥပဒေနဲ့အညီလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အာဆီယံလွှတ်တော်ကိုယ်စားလှယ်များအဖွဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်တာတွေဒီရက်ပိုင်းအတွင်းထပ်မံဖြစ်ပွားလာပြီးလူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းဆွဆွဲမှုတွေအပေါ်မှာလွတ်လပ်ပြီးတမာတမိုက်ရှိတဲ့စုံစမ်းစစ်ဆေးရေးတွေဆောင်ရွက်ဖို့အတွက်ထပ်မံတောင်းဆိုလိုက်ပါတယ်မြန်မာအစိုးရအနေနဲ့သွေးဖက်တန်ရုံမှုတွေထပ်မဖြစ်စေဖို့ဒါမှမဟုတ်လုံခြုံရေးတပ်ဖွဲ့တွေကိုထိန်းချုပ်ဖို့အတွက်အခက်အခဲရှိနေမယ်ဆိုရင်ဒေသတွင်းဒါမှမဟုတ်နိုင်ငံတကာအဖွဲ့တွေကိုပါဝင်ဆောင်ရွက်ခွင့်ပေးဖို့နဲ့ကုလသမဂ္ဂနဲ့အာဆီယံကဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေဆောင်ရွက်စေဖို့ကိုတောင်းဆိုထားပါတယ်ဒါပေမဲ့အခုခီးစဉ်အတွင်းမှာဒီအပိုင်းအတွင်းပြပခတွေတကြောပြန်ပြင်းထန်နေတဲ့မောင်းတော်ဒေတာဘက်ကိုလုံခြုံရေးအခြေအနေအရသွားရောက်တိုင်းမဲ့အလားအလာမရှိကြောင်းဦးမင်းအောင်ကပြောပါတယ
်။ဒီဘုဒ္ဓဘာသာတို့ဘက်ကလည်းနည်းနည်းလေးပြဿနာတွေကနည်းနည်းကြီးနေတဲ့ပုံစံမျိုးတိခါတယ်လေ။အမှန်သူတို့ကွန်ကရစ်တွေလာပြီးလာကြမယ်နေသားမှာအော်တိုဘကိုရနေရဖြစ်သွားတဲ့နောက်ပိုင်းမှာသူတို့ဟိုလာမဲ့အစီအစဉ်မပြတ်သွားတယ်ကြာအဲ့ဒါအခုမှသေးသွားတယ်ဆိုပြီးလာတဲ့အနေအထားဟိုပြည်ရတာဘောတော့ဒါပေမဲ့အခုအဲ့မောင်တို့ဟိုဒေတာမှာနည်းနည်းဟိုတိုင်းရင်းမှုတော်ကြာသွားတဲ့အနေအထားတွေကြုံလိုက်ရတော့သူတို့မသွားတော့ဘူးလို့အဲ့လိုဆုံးဖြတ်ထားတယ်ကြာ
ဒီလဆယ်နှစ်နှစ်နောက်ပိုင်းမောင်တော်မျိုးနယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ခိုက်မှုတွေအတွင်းမှာအစိုးရတပ်မတော်ကတရင်မှု2ဦးနဲ့စစ်တီ2ဦးကြာဆုံးခဲ့သလိုအကြမ်းဖက်တိုက်ခိုက်သူ30ကျော်ပေဆုံးခဲ့ကြောင်းတပ်မတော်ပိုင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။လက်ရှိဖြစ်ပေါ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူတိကောင်မောင်တော်မျိုးနယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဟာအော်တိုဘာလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးတလားကျော်ကြာမြင့်လာတဲ့ကာလအတွင်းမှာအစိုးရတပ်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးခဲ့ကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးဖမ်းဆီးခဲ့သူ234ဦးရှိကြောင်းလည်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်